ကင်းပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNL PDF ဖူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့မြောက်ပိုင်းအတွင်းမဲကနယ်ကျွရဘက်မှာစစ်ကောင်စီနဲ့နယ်ကြားဆောင် BGF တပ်တွေကဧပြီလ12ရက်နေ့ကဝင်ရောက်ပြီးမီးရှို့တာတွေပြုလုပ်ခဲ့ကြောင်းဖျားချောင်းပါဝင်နေ10ကနေလောက်ပျက်စီးသွားတယ်လို့ဒေတာကန်တွေကပြောဆိုပါတယ်ဒီတဲ့တဲ့ကို VOA သတင်းတော့မတ်အေးအေးမှာကဆက်ပြောပြမှာပ
ါကရင်ပြည်နယ်မြဝတီခရိုင်အတွင်းကအတွင်းမဲကနယ်ကျေးရွာကိုမတ်လ25ရက်နေ့နောက်ပိုင်းကစပြီးနေ့စဉ်နီးပါးလက်နက်ကြီးနဲ့ပစ်ခတ်တာညဘက်တွေမှာလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုစစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေကလုပ်ခဲ့ပါတယ်ဧပြီလ17ရက်နေ့နဲ့12ရက်နေ့မှာတော့စစ်ကောင်စီနဲ့နေစားဆောင်တပ်ပူးပေါင်းရင်ရင်စစ်ကြောင်းတွေကရွာသားနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေကြောင့်အရက်သားတွေရဲ့နေအိမ်10ခန်းလောက်နဲ့ခရီးရန်ဖျားကြောင်းတစ်ခုလည်းမီးလောင်ဖျက်ဆီးသွားခဲ့တယ်ဆိုပြီးနေဆက်ကပြည်သူတို့ကပြောပြပါတယ
်။ပြင်းမက်တဲ့ဘောများဦးဒီနေ့မှာပြင်းမက်တဲ့ဘက်မှာကြေးရွာတွေဝင်ပြီးတော့အဲဒီကြေးရွာတွေကြေးရွာစစ်ကြောင်းတွေတုံးကြောင်းတက်လာတယ်တက်လာပြီးတော့ခါကြွားတွေဝင်ပြီးမီးရှို့တယ်ဖျားကြောင်းတွေလည်းပါသွားတယ်မှာအိမ်ကြီးက30လောက်တော့ပါသွားတာမက်ကနဲ့မှာအဲဒီပြရည်နေရဆိုပြီးတော့ပြရည်ရွာဆိုပြီးတော့သူတို့ရွာဝင်စီးပြီးတော့မီးရှို့တာဟုတ်ကဲ့အဲ့နေကြောင်တက်ပြရည်အဲ့ဒီသူစစ်တူအဖွဲ့လေးသူစစ်တူအဖွဲ့အမတိုင်ရင်အဲ့စစ်တပ်နဲ့ပေါင်းပြီးတော့စစ်တပ်ကလည်းပါတယ်ပြရည်အဖွဲ့လည်းပါတယ်အဲ့လိုပေါ့နှစ်ဖက်ပေါင်းပြီးတော့သူတို့ဟိုစစ်ကြောင်ထိုးရမှာညာတိုင်းပြစ်တယ်ညာတိုင်းတဖုံဖုံတတိုင်းတိုင်းနဲ့ပြင်နေတာပါဘယ်ရည်ဘယ်ရည်ပြင်နေလဲဆိုတော့အဲ့တပတ်ကလည်းလမ်းပြင်နေအလုံးကြီးနေတာ
ပြီးခဲ့တဲ့မတ်လ25ရက်နေ့ကနေစပြီးပူပေါင်းတပ်ဖွဲ့တွေဘက်ကမြောက်ရီကုံသွေးရေးစုံကိုတိုက်ခိုက်ပြီးကြတဲ့ကကုံသွေးရေးစုံရဲ့အနောက်ဘက်မက်ကနယ်ရွာဘက်ကိုစစ်ကောင်စီကဇက်တိုက်လက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေဟာအခုချိန်ထိစစ်ဘေးရှောင်နေရတာပါအခုအခါမှာတော့အတွင်းမက်ကနယ်ကျေးရွာအပါအဝင်အနီးတစ်ဝိုက်ကကျေးရွာတွေကလူတွေအလုံးပေါင်းရင်စစ်ဘေးရှောင်သူ2000ကျော်လောက်ရှိလာပြီဖြစ်ပါတယ်မက်ကနယ်ကျေးရွာသားကြီးပဲဆိုရင်လူဦးရေ1000ကျော်ရှိတယ်လို့လည်းဆိုပါတယ်
တကယ်ကြတာဒီပုံကြောင်းနဲ့တော်တော်များများဟိုဝင်ရောက်တက်ခုနေတာရှိတယ်။ဟုတ်အဲ့ဒီရွာဘီနာပပဝင်းကျင်ရွာတွေပါလဲအဲ့ဒီရွာ1000ကျော်လောက်တော့ရှိတယ်။
မက်ကနယ်၆တောင်ရွာမြဝတီမြင်းနီကုန်းကရင်နှစ်တစ်ကူးတွင်မိတိကော်ယာယီစစ်ဆောင်စခန်းနဲ့တင်ငန်းညီနောင်ရွာစစ်ဖုံးကြီးကျောင်းတွေဘက်ကိုလည်းစစ်ဆောင်နေရတယ်လို့တချို့လည်းကြုံတိုးထိသွားပြီးနေထိုင်နေကြရပါတယ်။ဒီကနေ့ဗကြံအကျူနှစ်မှာလဲစစ်ကောင်စီတပ်တွေနဲ့ခရင်မျိုးသားလွတ်မြောက်ရေးဖက် KNL PDF ဆရဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတယ်လို့စစ်ကောင်စီတပ်နဲ့ BGF တပ်တွေကအာချလမ်းမကြီးအတွင်းကွင်းကလေးမက်ကနယ်နေရာတွေဘက်ကိုစစ်ကြောင်းတွေထိုးလာပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်နှစ်ဖက်ထိခိုက်တိုက်စုံမှုတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့နှစ်ဖက်လုံးကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်